မလေးရှားနိုင်ငံမြောက်ပိုင်းကမ်းခြေတစ်ခုနားမှာရိုဟင်ဂျာ30ကျော်ကိုတွေ့ရှိခဲ့ပြီးတဲ့နောက်ပင်လယ်ထဲမှာတင်မောတွေနဲ့ရှိနေသေးတဲ့ရိုဟင်ဂျာ200လောက်ကိုမလေးရှားအနာပိုင်တွေလိုက်လံရှာဖွေနေကြပါတယ်မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကလို့ယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုနားမှာဒီကနေ့မနက်ကတွေ့ရှိခဲ့ကြတာပါအသက်14နှစ်ကနေ30ကျားရိုဟင်ဂျာမျိုးသားနဲ့ယောက်ျားလေးတွေကိုစင်ဘန်းအန်ဖတ်မြို့မှာဖမ်းဆီးခဲ့တယ်လို့ပါလစ်ပြည်နယ်ရဲချုပ်နော်မူရှာမိုဟာမက်ကရိုက်တာစတင်းထဏာကိုပြောကြားခဲ့ပါတယ်တင်မောကြီးနဲ့ထွက်လာကြသူတွေဟာပင်လယ်ထဲရောက်မှတင်မောငယ်တွေပေါ်ပြောင်းပြီးတော့မတူတဲ့နေရာတွေကိုလူမောင်ခိုတွေကပို့တာဖြစ်မယ်လို့ယုံကြည်တဲ့အကြောင်းရဲချုပ်နော်မူရှာကပြောပါတယ်ရိုဟင်ဂျာ200လောက်ကိုတင်ဆောင်ထားတဲ့တင်မောတွေပင်လယ်ထဲမှာရှိနေသေးတယ်လို့ယုံကြည်ရကြောင်းရဲချုပ်ကပြောပါတယ်သူတို့ကိုခေါ်လာတဲ့တင်မောတွေဘယ်ကလဲဆိုတာကိုစုံစမ်းနေပြီးတော့လူမောင်ကိုကူးတဲ့အဖွဲ့တွေပတ်သက်နေတယ်လို့ယုံကြည်တန်တရားရှိကြောင်းလည်းပြောပါတယ်သူတို့အလုံးဟာကျမ်းမာရေးကောင်းမွန်ကြပြီးတော့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေရဲ့လက်ကိုအပ်လိုက်ပြီးလို့လည်းဆိုပါတယ်ပြီးခဲ့တဲ့လတုန်းကလည်းပါလစ်ပြည်နယ်တွေကဆန်ဂိုင်းဘယ်လာဒီကမ်းခြေမှာနိုင်ငံပြောင်းအခြေချဖို့ကြိုးစားသူရိုဟင်ဂျာ35ယောက်ကိုတွေ့ရှိခဲ့တဲ့အတွက်ရေချောင်းကနေရိုဟင်ဂျာတွေကိုလူမောင်ခိုကူးတဲ့ဖြစ်ရပ်ကြီးထပ်ဖြစ်နေပြီလားဆိုပြီးအာဏာပိုင်တွေစိုးရိမ်နေကြတာပါဒုတိယအတော့အဖြစ်ဒီကနေ့တွေ့ရှိတဲ့ရိုဟင်ဂျာတွေကမြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်မယ်လို့မလေးရှားတာဝန်ရှိသူတွေကယုံကြည်နေကြပါတယ်အခုလိုနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေကိုပို့ဆောင်ပေးတဲ့လူမောင်ခိုတွေကိုနှိမ်နင်းခဲ့တဲ့2015ခုနှစ်နောက်ပိုင်းမှာမလေးရှားဘက်ကိုရောက်လာသူတွေကြာဆင်းသွားခဲ့ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကရိုဟင်ဂျာတွေဟာမကြခင်လပိုင်းတွေကဆလို့မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့ပြန်လည်ကြိုးစားလာကြပုံရပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံတည်းမှာလည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကအခုလိုမျိုးနိုင်ငံပြောင်းဖို့ကြိုးစားသူတရာကျော်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့90ကျော်ကိုတဝယ်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ကြပါတယ်